အစ္စရေးပါလက်စတိုင်းပဋိပက္ခအဆုံးသတ်ကြဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုလိုက်ပါရယ်ဂါဇာဒေသမှာအစ္စရေးတို့က9ရက်မြောက်အဖြစ်စနေနေ့ကလေကြောင်းတိုက်ခိုက်မှုလုပ်နေချိန်မှာပဲလုံခြုံရေးကောင်စီကအခုလိုတောင်းဆိုခဲ့တာပါစနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာအကြမ်းဖက်မှုတွေဆက်မဖြစ်အောင်လုပ်ကြဖို့ပြန်လည်တည်ငြိမ်အောင်လုပ်ကြဖို့နဲ့2012ခုနှစ်ကအီဂျစ်ကဂျာဝေညှိနှိုင်းပေးထားတဲ့အပြစ်အခက်ရဆဲရေးကိုနှစ်ဖက်လုံးပြန်ပြီးတော့လိုက်နာကြဖို့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတောင်းဆိုထားပါတယ်အစ္စရေးပါလက်စတိုင်းပဋိပက္ခနဲ့ပတ်သက်လို့သဘောထားကွဲမှုတွေရှိခဲ့တဲ့လုံခြုံရေးကောင်စီကြားမှာအခုဖြစ်နေတဲ့အခြေအနေကိုထိန်းသိမ်းကြဖို့အတွက်ပထမဆုံးအချိန်တရားဝင်ပြောကြားခဲ့တာလည်းဖြစ်ပါတယ်။အစ္စရေးတို့ရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူ130လောက်အထိရှိသွားပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကစနေနေ့ကပြောကြားပါတယ်။အစ္စရေးတို့ဘက်ကတော့ဒီဟားမတ်စ်အဖွဲ့နဲ့တခြားစစ်သွေးကြောအဖွဲ့တွေအတွက်မဟာဗျူဟာကျတယ်လို့ယုံကြည်ရတဲ့နေရာတွေအပေါ်လေကြောင်းကနေဆက်လက်တိုက်ခိုက်နေပါတယ်။လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်သေဆုံးသူအများစုဟာအရက်သားတွေဖြစ်တယ်လို့ဂါဇာကလာတဲ့သတင်းတွေကလည်းပြောပါတယ်။ဂါဇာဘက်ကပြန်ပစ်တဲ့ rocket ဒုံးလက်နက်တွေကြောင့် Israel ဘက်က Netivot မြို့ကအိမ်တလုံးပျက်စီးခဲ့ပါတယ်။ Hamas အဖွဲ့နဲ့တခြားစစ်သွေးကြောအဖွဲ့တွေက Israel ဘက်ကိုယာနဲ့ချီတဲ့ rocket ဒုံးလက်နက်တွေနဲ့ပစ်ခတ်ခဲ့ပါတယ်။ Israel ကဒုံးလက်နက်တွေကိုကြားဖြတ်ဖျက်ဆီးနိုင်တဲ့စနစ်ကြောင့်သေဆုံးသူမရှိဘူးလို့ Israel ဘက်ကပြောပါတယ်ရှင်။